LGBTQ တွေကိုခုံပြူတဲ့ကျော်လာအတွင်းထိုင်းနိုင်ငံမှာလိင်တူချင်းလက်ထက်တဲ့ဥပဒေအတည်ပြုပြဌာန်းနိုင်မှုမျှော်လင့်နေကြသူတွေထဲမှာမြမ LGBTQ+ အသိုက်ဝင်လက်ပါတီဝင်နေပါတယ်။ရှင်းတော်ရှားနိုင်ငံတွေထဲမှာထိုင်းနိုင်ငံဟာပထမဆုံးလိင်တူချင်းလက်ထက်ခွင့်ပြုတဲ့နိုင်ငံဖြစ်လာတော့မယ့်အခြေအနေတွေနဲ့ပတ်သက်ပြီးဘန်ကောက်ကနေသတင်းပေးပို့ချက်ကိုနန်းလောင်ကပြောပြမှာပါ။
ထိုင်းနိုင်ငံအောက်လွှတ်တော်ကအတည်ပြုထားတဲ့လိင်တူချင်းလက်ထပ်ခွင့်ဥပဒေကြံကိုဒီသတင်းပတ်ချက်အထက်လွှတ်တော်မှကြားနာဖို့အရှင်းနေပြီးကျွန်းလနောက်ဆုံးသတင်းပတ်မှအတည်ပြုပြဋ္ဌာန်းနိုင်ဖို့လှုပ်ရှားတက်ကြွသူတွေမျှော်လင့်နေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ကဘန်ကောက်မြို့မှာကျင်းပခဲ့တဲ့ LGBTQ+ ချီတက်ပွဲကိုတက်ရောက်ချီးမြှင့်ခဲ့တဲ့ထိုင်းဝန်ကြီးချုပ်စရစ်သာသာဗစ်စင်ကိုလည်းဒီဥပဒေကိုအမြန်ဆုံးပြဋ္ဌာန်းနိုင်ရေးကြိုးပမ်းနေတဲ့အကြောင်းပြောကြားခဲ့တာပါ။ဒီလိုလိန်နူလက်ထပ်ခွင့်ပြုလိုက်တာဟာဘာသာရေးအရာထိန်းချုပ်ထားတဲ့စံနှုန်းတွေကိုပယ်ဖျက်ရောက်သလိုလူသားဖြစ်တည်မှုကိုလည်းလက်ခံရရောက်တဲ့အတွက်ဒီဥပဒေကိုကျိုးဆိုရဲလို့ဘန်ကောက်မြို့ကခြေတက်ပွဲကိုကိုရိုင်းတက်ရောက်ခဲ့သူဖြစ်တဲ့ LGBTQ+ အခွင့်အရေးလှူရှားသူ Kids ကအခုလို VOA ကိုပြောပါတယ
်။ဟာ LGBTQ+ အတွေ့တွေလက်ထပ်လိုက်တယ်ဒါမှမဟုတ်အတူနေလိုက်တယ်ဆိုရှင်ကြတော့သူတို့တက်ဒီ binary people တွေကတောင်းတာမဖြစ်ဘူးပေါ့နော်အမှန်တရားလို့ရှင်ဒီဟာကဒီမှာလည်းဆန့်ကျင်နေပြီလို့ရှင်လူ့ဖွဲ့စည်းရဲ့ထုံတန်းဆင်လာရင်းကျင်းမှုပြီလို့ရှင်ဘာသာရေးအရာထားမထားစီမင်းနေပြီလူ့ဖွဲ့စည်းကိုယ်တိုင်ကလက်ခံကျင့်သုံးနေတဲ့စီမင်းနေမှုတွေပေါင်းနေဆန့်နှုံးနေတဲ့လျှော့နေလို့ဒီစားတဲ့အဖွဲ့အစည်းတွေအများကြီးရှိနေတယ်ပေါ့နော်ဆိုတော့ဒီလိုမျိုးထိုင်းလိုမျိုးနိုင်ငံကကြတော့အမှန်တရားပြောရင်ဘောရဘာသာနိုင်ငံဖြစ်တယ်အဲဗမာပြည်ထက်တာမှပို့ပြီးရောဘောရဘာသာဝင်ဦးရေပေါ်တဲ့နိုင်ငံဖြစ်တယ်ပေါ့နော်ဒီလိုနိုင်ငံမှဒီလိုလုံးလိုက်ချင်းအပြင်အဓိကအစားဘာသာရေးအရာထိန်းချုပ်ထားတဲ့စံနှုန်းတွေကိုပြစ်ထားပြီးဖြစ်တယ်နောက်တစ်ခုကကြလူသားချင်းမှုကိုပို့ပြီး appreciate လုပ်တယ်လို့မြင်တယ
်မြန်မာနိုင်ငံမှာတော့ LGBTQ+ တွေရဲ့အခွင့်အရေးတွေကစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတိတိတသားဆိုးဆိုးဝါးဝါကျဆင်းပြီးတော့ဖိနှိပ်ခံနေကြတဲ့အခြေအနေဖြစ်တယ်လို့ပြည်တွင်းနဲ့ပြည်ပနိုင်ငံတချို့ကိုရောက်နေကြတဲ့ LGBTQ+ အတိုင်းဝိုင်းတွေကဆိုပါတယ်2015ကနေ2020ဝန်းကျင်ကာလတွေမှာ LGBTQ+ တွေရဲ့အခွင့်အရေးကအသင့်အသင့်မြင့်တက်လာခဲ့တဲ့ဆိုပေမဲ့လို့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဆိုးဆိုးဝါးကျဆင်းသွားတဲ့အခြေအနေကို LGBTQ+ အခွင့်အရေးလှူရှာသူ Kids ကအခုလိုပြောပါရစေ။ဆို
တော့ဒီဘက်2015-20ဝန်းကျင်ကာလမှာဆိုရင်ဒီ LGBTQ ရဲ့ Pride ကပို့ပြီးတော့ဟိုဘယ်လိုခေါ်လဲ?တစားတစားပို့ပြီးတော့အားကောင်းလာပြီပေါ့နော်။အဲ့တော့သူတို့ရဲ့လွတ်လပ်ဖန်တီးထိုင်ခွင့်တွေလည်းသဘီရလာတဲ့ပြည်ပွဲတွေခန္ဓာကျင်းပါခွင့်စသဖြင့်ပြုရှင်တခြားသောဒီနိုင်ငံတစ်ခုရဲ့လွတ်လပ်ခွင့်အတိုင်းပေါ့နော်စသဖြင့်ရလာကြတဲ့ရှိတယ်။ဒါပေမဲ့ခုစေအာနာသိမ်းပြီးရနောက်ပိုင်းမှာဆိုရင် LGBTQ+ တွေကဖန်ဆီးခံရရင်တော့မှပေါ့နော်ပို့ပြီးတော့နှိမ့်ဆက်ခံရတာလေးနောက်ဆက်ကြောရေးတို့ဘာလို့မှဆိုရှင်လဲတကယ်တော့လုံးဝဘယ်လိုခေါ်မလဲလူသားမဆန်စွာပေါ့နော်တခြားဒီ binary တွေကိုလည်းဘယ်လိုခေါ်မလဲသူတို့ ASS ဆက်ဆံတယ်ဒါပေမဲ့LGBTQ+ ဖြစ်ပို့ပြီးတော့အဲ့လို mental physically နဲ့မဟုတ် mentally ပါပို့ပြီးထိခိုက်အောင်သူတို့ပြောဆိုဆက်ဆံနိုင်ရှိရပါတော့
မြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေကြောင့်လူငယ်အမျိုးသားတွေနိုင်ငံပြစ်ပတ်ကိုထွက်ပြေးကုန်ကြပြီးပြည်တွင်းမှာကြံနေခဲ့ကြတဲ့တချို့သော LGBTQ+ တွေအပေါ်ကိုစစ်ကောင်စီကအာရုံစိုက်လာတယ်လို့လဲ LGBTQ+ အရေးလှူရှာသူတူကလည်းအခုလိုပြောပါတယ
်ကျွန်တော်ဆိုရင်ဒါကျွန်တော်ရဲ့ညာဘက်ကမှဟို night light performer ပေါ့နော်ကျွန်တော် drop queen အတူညာရှိပေါ့ဆိုတော့ကျွန်တော်တို့ဆိုရင်ဒီ main clinic လိုမျိုးဝန်စားပြီးကားတွေရှိတယ်ဆိုတော့အဲဒီကာလတွေမှာဆိုလို့ချင်းကျွန်တော်ပူပြီးတပြည့်ထားရတယ်ပေါ့အခုဆိုရင်ကျွန်တော်ဆိုရင်ဒါကိုယ့်အတွက်အသက်နဲ့ဟာဟိုဘာလဲဆိုရင်ရတဲ့အနေအထားဖြစ်လို့ကျွန်တော်ဒီဘက်ကို relocation အနေနဲ့လာရတယ်ပေါ့နော်ဆိုတော့ဟိုမြန်မာပြည်မှာချန်ငယ်တရောတငယ်ချင်းတွေကျွန်တော်အရင်ဒီလိုမပြောင်းလာခင်အလုပ်လုပ်တဲ့အချိန်ကြီးဆိုလို့ရှိရင်လည်းကျွန်တော်တို့အဲ့လိုမျိုးဒီအပြင်ထွက်တာပါညာဆိုပုံပြီးတတိထားရတယ်ပေါ့နော်အခုချိန်မှာကျတော့ကျွန်တော်တို့ကလူငယ်တွေအကုန်လုံးကဟိုအကုန်လုံးကဒီနိုင်ငံကိုဆုတ်ပြီးတော့အကုန်လုံးကထွက်သွားနေရပါတော့။ထွက်သွားနေတဲ့အခါကျတော့ကျွန်တော်ဒီ LGBTQ တို့တချို့ရှိတဲ့ပုံမှာတို့ကအဲ့ဘက်ကိုပြန်ပြီးတော့ဟိုဟိုဘယ်လိုပြရမလဲတို့သတိပြုမိလားပေါ့အဲ့လိုမျိုးပေါ့
ထိုင်းနိုင်ငံမှာလိင်တူချင်းလက်ထပ်ခွင့်ဥပဒေကိုပြဋ္ဌာန်းမယ်ဆိုရင်အရှေ့တောင်အာရှနိုင်ငံတွေထဲမှာပထမဆုံးလိင်တူချင်းလက်ထပ်ခွင့်ကိုတရားဝင်အသိအမှတ်ပြုတဲ့နိုင်ငံဖြစ်လာတော့မှာဖြစ်ပါတယ်